တရုတ်နဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်နေတဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းစတင်တက်ဝင်လာပြီဖြစ်ပေမဲ့ဒေသခံတွေကြားမှာတော့နေစဉ်လုပ်ငန်းအခက်အခဲတွေရင်ဆိုင်နေရတယ်လို့ဆိုပါတယ်။ညာနဲ့ချီတဲ့ငါးဖန်သမားတွေဟာကြောက်ဖြူစီးပွားရေးဆောင်အနီးရေပြင်မှာငါးဖန်ခွင့်မရတော့တယ်လို့ဒေသခံရွာသား2000လောက်ဟာလည်းဘိုးဘွားပြည်ပင်လက်ထက်ကလေးကနေထိုင်လာခဲ့တဲ့နေရာတွေကနေဖယ်ရှားခံရပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့တဘာဝဝင်းကျင်ပေါ်ထိခိုက်နိုင်မှုတွေနဲ့ဒေသခံတွေနဲ့လိုအပ်တဲ့လောက်ညှိနှိုင်းဆောင်ရွက်ခြင်းမရှိတာတွေဟာဥပဒေချိုးဖောက်ရာရောက်နေသလားဆိုတဲ့အကြောင်းရိုက်တာသတင်းဌာနရဲ့စူးစီးတင်ပြချက်ကိုကိုအောင်ကပြောပြပေးပါမယ်ရှင်
။ရင်းနှီးတန်ချိန်တသိန်း၄လောင်းတင်ဆောင်ထားတဲ့တင်ပေါ်ကြောက်ရှိစိတ်ကန်းကိုစိုက်ကက်မလာခင်ရဲ့အတန်ကြာရေးကဒေသခံတွေရဲ့ငါးဖန်လှူရင်းနဲ့ငါးဖန်ပိုက်ချထားမှုကိုဒေသအာဏာပိုင်တွေကတားမြစ်ထားပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းရဲ့အရေးပါတဲ့အစိတ်ပိုင်းတည်းရဲ့အနေနဲ့ဒေသရင်းအာရှနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုစတင်နေတဲ့အချိန်မှာမြန်မာနိုင်ငံကနေတရုတ်နိုင်ငံထိတွယ်တန်းဖောက်လုပ်ထားတဲ့ရေနံပိုင်လိုင်းစတင်ရာအနီးတစ်ဝိုက်ကရေပြင်မှာငါးဖန်မျိုးပိတ်ပင်ထားတာကြောင့်ဒေသခံငါးဖန်သမားတွေရဲ့ဝင်ငွေချဆင်းလာပါတယ်။ငါးဖန်သမားတို့ဦးဖြစ်တဲ့ကိုငင်းကြီးက
ဒါကငါးဖန်တော်တဲ့အချိန်မှာသူကတော့အဲ့လိုမျိုးမလိုဘူး။နောက်ပြီးလို့ရှိရင်ကျွန်တော်တို့အဖက်ဆံပြောနေတာပေါ့။ဒီတန်ခွာကြီးပါရောက်တဲ့ကလည်းပဲလို့ကျွန်တော်တို့ငါးဖန်နဲ့တော့တော့အန်ဒီနဲ့မဆိုနောက်ပြီးကိုပိုက်ဆံတဲ့အနေနဲ့အရာကြာနေတယ်
ဒီရင်းနှီးပိုင်လဲဟာဒေါ်လာ10ဘီလီယံပမာဏရင်းနှီးမြှုပ်နှံထားတဲ့ကြောက်ဖြူစီးပွားရေးဆောင်ရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။မျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်ပထမနှစ်မှာအနိုင်ငယ်သာတိုးတက်မှုရှိတယ်လို့ဝေဖန်ခံနေရတာကြောင့် NLD အနေနဲ့စီးပွားရေးဆိုင်ရာမူဝါဒတွေအောင်မြင်မြင်နဲ့အကောင်အထည်ဖော်ဖို့လိုအပ်နေပါတယ်။ဒါပေမဲ့လည်းအခုလိုကြောက်ဖြူအထူးစီးပွားရေးဆောင်လိုစီးပွားရေးလုပ်ငန်းတွေအကောင်အထည်ဖော်ရမှာဒေသကနေထိခိုက်နေနိုင်မှုမရှိအောင်ဆောင်ရွက်ပေးဖို့လိုအပ်နေတာပါ။နိုင်ငံတကာဥပဒေပညာရှင်များကော်မရှင်အဖွဲ့ဝင်ရှောင်းဘိန်းက
So the worry is thatPeople will be displaced without proper compensation.
ဒီသားကနေအနေနဲ့သူတို့နေရာပြောင်းပေးရတာကြောင့်ရောကြီးမရတာမျိုးနဲ့စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတွေဆုံးရှုံးနေနိုင်တာတွေအတွက်ပြန်ပြီးအစားထိုးဆောင်ရွက်မပေးမှကိုစိုးရိမ်နေပါတယ်
။စိုက်ပျိုးရေးနဲ့ငါးဖန်လုပ်ငန်းကိုဘိုးဘွားပြည်တွင်လက်ထက်ကလေးကလုပ်ကင်လာတဲ့ဒေသခံတွေရဲ့မြင်နေရမှာဧက4200အကျယ်ရှိတဲ့ကြောက်ဖြူစီးပွားရေးဇုန်တည်ဆောက်ထားတာကြောင့်အခုခါမှာအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းကြောက်ဖြူဒေသခံတွေကပြောပါရတယ်။2012ခုနှစ်ကဒီခိုင်ဒီနေမှာပြုပေါင်းရတဲ့လူမှုအတိုင်းဝိုင်းအတွင်ပြည်ပခါတွေကြောင့်ပြောင်းရွှေ့နေရချပေးထားတဲ့ဒုက္ခတဲ့စကန်တစ်ခုဟာဆိုရင်လေနေရာရှိတောင်းရမှာပါဒုက္ခတဲ့စကန်မှာနေထိုင်နေကြတဲ့မွတ်စလင်တွေကအစိုးရအနေနဲ့အလုပ်ကိုင်ခွင်လန်းနေဖန်တီးပေးဖို့တောင်းဆိုပါရယ်
။မိန်းသားစုဆောင်းဝန်းနေရာဒီအချိန်မှာဆိုက်ခေအပြည့်ဆုံးပါ။နောက်အဲ့ဒီကျမတို့ကတော့အလုပ်ကိုင်ခွင်လန်းရှိလို့ရှိရင်ဒီမွတ်စလင်တွေကိုပဲဒီအချိန်မှာကြကြတိတိနေရတဲ့ဒီလူတွေကိုပဲဥပဒေပြလို့ဆိုရှင်ပါလေ။ဒါမှလည်းမိန်းသားစုကဆင်ပြေမှာပါ။
ကြောက်ဖြူအထူးစီးပွားရေးဆောင်ကိုတရုတ်နိုင်ငံပိုင် CITIC ရင်းနှီးမြှုပ်နှံမှုကော်ပိုရေးရှင်းကအဓိကဦးဆောင်ရင်းနှီးမြှုပ်နှံတာဖြစ်ပြီးစင်ကာပူလိုစီးပွားရေးအရာအချက်ချာကျတဲ့နေရာဖြစ်လာဖို့လှုပ်ဆောင်သွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းအလို့ကင်ပေါင်းတသိန်းလောက်ပေးသွားနိုင်မယ်လို့ CITIC ကဆိုပါတယ်။ဒါပြင်စီးပွားရေးဆောင်မှာလာရောက်လုပ်ကိုင်မဲ့ကုမ္ပဏီတွေအနေနဲ့ဒေသခံတွေအတွက်တမွေးဝမ်းကြောင်းမှုတက်တင်ကြောင်းတွေဖွင့်လှစ်ပေးသွားမှာဖြစ်တယ်လို့ဒေသခံတွေရဲ့စီးပွားရေးအတွက်ဒေါ်လာ 1.5 သန်းအထောက်အကူပြုထည့်ဝင်သွားမှာပါ။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချွန်ယင်းက
你不用担心，因为中国开展国际经贸合作的时候，
ဘာမှစိုးရိမ်စရာမရှိပါဘူး။နိုင်ငံတကာကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလုပ်တဲ့အခါမှာတရုတ်နိုင်ငံဟာတန်းတူညီမျှရေးနှစ်ဦးနှစ်ဖက်အကျိုးနဲ့ရရှိရေးအတွက်အခြေခံပြီးတော့လှုပ်ဆောင်သွားမှာပါ။
ကြောက်ဖြူစီးပွားရေးဆောင်တည်ဆောက်မှုလုပ်ငန်းအစီအစဉ်နဲ့တာဝန်ရှိသူတွေကိုရိုက်တာသတင်းဌာနအနေနဲ့မေးမြန်းပြီးအချက်အလက်စုဆောင်းနေခြင်းတွေမှာပဲနေရာသိမ်းမှုတွေနဲ့ကန်ထရိုက်လုပ်ငန်းတွေအဆင်မပြေမှုတွေကိုဒေသခံတွေရင်ဆိုင်နေရပြီးတဘာဝပတ်ဝန်းကျင်ပေါ်လည်ရက်ခဲမှုတွေရှိနေတာဥပဒေချိုးဖောက်မှုတွေဖြစ်တဲ့ဆိုပြီးဥပဒေပညာရှင်တွေကလည်းထောက်ပြကြပါတယ်။ဒါပြင်အခုဒီစီမံကိန်းကြီးမှာပါဝင်တဲ့ကုမ္ပဏီတွေဟာတရုတ်လူမျိုးများပြားကိုသာအလုပ်ခန့်တာကြောင့်သူတို့အတွက်အခွင့်အရေးဆုံးရှုံးမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။